တိုက်ပွဲပြင်းထန်ခဲ့တာကြောင့်မြို့လုံးကျွတ်နီးပါးတိမ်းရှောင်ခဲ့ရတဲ့စကိုင်းတိုင်းတမူးမြို့နယ်ခမ်းပတ်မြို့ကပြည်သူတို့ဟာအခုဆိုရင်သူတို့ရဲ့နေအိမ်တွေကိုပြန်လာနေကြပါပြီ။ဒါပေမဲ့တချို့ကတော့အခြေအနေတွေကိုဆက်စောင့်ကြည့်နေဆဲဖြစ်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့ခမ်းပတ်မြို့ကနောက်ဆုံးအခြေအနေကိုကိုရနိုင်ကပြန်လည်တင်ပြထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဇူလိုင်လတတိယပတ်မှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေကြားတိုက်ပွဲပြင်းထန်ခဲ့တဲ့နောက်ခမ်းပတ်မြို့ကပြည်သူတွေဟာကလေးမြို့နဲ့တခြားနီးစပ်ရာဒေသတွေကိုမျိုးလုံးကျွတ်နီးပါးထွက်ပြေးတိမ်းရှောင်ခဲ့ရတာပါ။ဒီရက်ပိုင်းမှာတော့ကလေးမျိုးမှာတိတ်ဆောင်နေသူတချို့နေရက်ကိုစပြန်နေကြပြီလို့ခံပတ်မျိုးကဒေသခံတဦးကပြောပါတယ်
။မနေ့ကစပြီးတော့ဒီနေ့ရောပြန်လာတဲ့လူလည်းရှိတယ်။မနေ့ပါလဲသွားမယ့်လူလည်းရှိတယ်။ဒီလာမဲ့ပတ်ထီပေါ်တော့အဲ့ဒါအတင်ပြင်းဆင်ပြီးတို့လည်းပြန်တက်ဖို့စီစဉ်ရှိကြပါတယ်။အခုခံပတ်မျိုးထဲမှာတော့အမတ်တရက်ွက်တဲမှာတော့လင်းကအိမ်လောက်ပဲဝင်လို့ရသေးတယ်။ဘာဖြစ်လို့လဲဆိုတော့ဒီအမတ်တရက်ွက်ကသကုံးနဲ့နေတယ်ဆိုတော့နည်းနည်းသွေးရင်ရသေးတယ်ပေါ့ဗျာ။အမတ်နဲ့အမတ်တို့အမတ်လေးတို့ကတော့ဒီနေ့ပဲဝင်ကြဖို့သောက်ဆောင်ပိုင်းကကြိုးထားတယ်လို့သတင်းကြတယ်သူတို့ကားကိုစစ်စစ်ပြီးတော့လေဒီနေ့သူတို့ဝင်လိုက်မယ်သူတို့ကောင်းကောင်းဝင်လို့ရပြီ
။ခံပတ်မျိုးကစစ်ရှောင်နောက်တူကတော့အခြေအနေကိုစောင့်ကြည့်နေကြောင်းနဲ့နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေငြိမ်နေတဲ့အတွက်ပြန်လို့ရနိုင်မယ်လို့ယူဆကြောင်းပြောပါတယ်။
ကျွန်တော်တို့ကျွန်တော်တို့ပြန်ကြည့်ရပါမယ်ကလေးတွေပေါ့လေ။အော်ကျွန်တော်ဒီတော့ဟောပုံကဒီကအပြစ်ခံရတဲ့ပုံစံဖြစ်နေတယ်လေ။အဲဒါကြောင့်မို့ကျွန်တော်ရပြီဆိုတာပြောတာကဘုန်းဘယ်တော့ဆက်ချပါပါလဲ။ကျွန်တော်အမြင်ပေါ်ဒီမှာမနေ့ကျွန်တော်ပြန်မှုလို့လို့ပြောများတယ
်။ဒေသခံတချို့ကတော့ခမ်းပတ်မြို့ခရီးရန်များကောင်စီကဘာသာရေးခေါင်းဆောင်တွေကစစ်ကောင်စီတက်တဲ့ဒေသခံ PDF တွေကြားညှိနှိုင်းခဲ့တာကြောင့်အပြစ်ခတ်ရဆဲနေတယ်လို့ပြောဆိုကြပေမဲ့တီးခြားအတည်ပြုချက်တော့မရပါဘူး။ခမ်းပတ်မြို့ဟာအိန္ဒိယမြန်မာနယ်စပ်ကလေးတမူးကားလမ်းပေါ်မှာတည်ရှိပြီးတော့တိုက်ပွဲဖြစ်ပွားချိန်ကမြို့ကံပြည်သူအများစုဟာကလေးမြို့ဘက်ကိုတိမ်းရှောင်ခဲ့တာပါတချို့ကတော့ကျွန်းတော်ရေရှင်စော်ဘွားရေရှင်နဲ့အိန္ဒိယနိုင်ငံဘက်ကိုတိမ်းရှောင်သူတွေလည်းရှိခဲ့ပါတယ်အိန္ဒိယနိုင်ငံမဏိပူရပြည်နယ်ဘက်ကိုတော့ကလေး300ကျော်အပါအဝင်မြန်မာနိုင်ငံသား918ဦးဝင်ရောက်ခဲ့ကြောင်းအိန္ဒိယနိုင်ငံထုတ်သတင်းစာတွေကဖော်ပြပါတယ်ဒီလိုဝင်ရောက်လာသူတွေကိုမဏိပူရပြည်နယ်အစိုးရကရောက်ပြီး300ချာမှပြန်လည်မောင်းထုတ်ခဲ့တယ်လို့မြန်မာနိုင်ငံဒုက္ခသည်များကော်မတီကဘော်ဒေသနာယကဦးထန်းဆေးကပြောပါတယ်
။300မြောက်နေမှာပဲဗျာမဏိပူရကဘွာဘွာမောင်ကလာတာဒီဆောက်ကမဲ့ဝင်လာသူဖြစ်ဖို့ကပြာနေကဒီမြို့ဘွာမောင်ထုတ်ပါသူကပြန်ထုတ်တယ်။အဲ့ဒီအကြောင်းလို့အိန္ဒိယစစ်တပ်ကဘုရင်မသူဆောင်မျိုးကမောင်းထုတ်တယ်သူဒေသတော်ပြည်နမ်ခံလည်းဒီတပ်ဆာနာမျိုးကလက်ခံလို့ဖြူနေလို့အဲ့ဒီဆင်းလာတာကဖားတဲ့နဲ့ကျွမ်းမထိုးတဲ့ဆိုတော့ဒီတပ်ဆာနာမျိုးကဘယ်ကလေးမှမရှိတော့မတမ်းမရစ်စဘောလို့ပြောလို့ရတယ
်မီဇိုရန်ပြည်နယ်ဝန်ကြီးချုပ်မစ္စတာဇိုရမ်တန်ကားကလည်းစစ်ရှောင်မြန်မာပြည်သူတွေကိုနှင်ထုတ်တဲ့အပေါ်မှာလူသားချင်းစာနာမှုအရလက်ခံပြီးတော့အစားအသောက်ထောက်ပံ့ပေးတဲ့ကြောင်ပြောဆိုခဲ့ပါတယ်ခံပတ်မျိုးမှာဇူလိုင်လ22ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါ23ရက်နေ့မှာတော့လက်နက်ကြီးထိမှန်ခဲ့တာကြောင့်ဒေသခံအမျိုးသားတဦးသေဆုံးခဲ့ရသလို25ရက်နေ့မှာတော့စစ်ကောင်စီဘက်ကလေကြောင်းကပါတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီတိုက်ပွဲကြောင့်ခမ်းပတ်မြို့ပေါ်ကပြည်သူထောင်ထဲချီပြီးတော့တိမ်းရှောင်ခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ